အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနှာစင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးတပ်မတော်ခရရေးတပ်ရင်း၃ရက်လိုင်ပေါင်းစခန်းကိုမြမတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်လုံကြုံရေးအဖွဲ့မှကူညီခဲ့တဲ့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးရုံးစည်းတအူလုံးကျန်တပ်ဖြတ်ခံခဲ့ရတဲ့ဆိုတာနဲ့ KIOKIA ရဲ့လိုင်ပေါင်တပ်စခန်းကိုမြမတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ရမှာလက်နက်ကြီးကြီးကြားရောက်ခဲ့လို့ဇိုင်းအောင်စစ်ရှောင်းဒုက္ခသည်ဦးရေ2600နီးပါးလောက်တရုတ်မြန်မာနယ်စပ်ကိုသိမ်းရှောင်နေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်း3ရဲ့လိုင်ဖောင်စခန်းကိုမြမတပ်မတော်ကနေအပြင်းထန်ထိုးစစ်ဆင်ပြီးဒီဇင်ဘာလ29ရက်နေ့ညနေပိုင်းမှာသိမ်းပိုက်ခဲ့တယ်လို့ KIA ဘက်ကအတည်ပြုပြောပါတယ်။မြမတပ်မတော်ဘက်ကနေလက်နက်ကြီးတွေအပါအဝင်ဂျက်တိုက်လေယာဉ်တွေနဲ့လည်းအကြိမ်ကြိမ်လာရောက်ပစ်ခတ်ခဲ့တာကြောင့်နောက်ဆုတ်လိုက်ရတာဖြစ်တယ်လို့KIA ရှေ့တန်းသတင်းအရသိရပါတယ်။ဒါအပြင်အစိုးရစစ်တပ်ဘက်ကလိုင်စာအနည်းဇိုင်းအောင်ခေါ်စုစပြေဒုက္ခသည်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒုက္ခသည်2600ခန့်ဟာတရုတ်နယ်စပ်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်လက်ရှိစစ်ရှောင်ဒုက္ခသည်တွေဟာတရုတ်မြန်မာနယ်စပ်မြန်မာဖက်ချမ်းမှာတောင်တင်နေဆဲဖြစ်ပြီးတရုတ်နိုင်ငံကစစ်တပ်အနေနဲ့စစ်ပြေဒုက္ခသည်တွေဝေမလာနိုင်အောင်ဟန့်တားထားတယ်လို့အဆိုပါစခန်းကော်မတီဝင်တဦးကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့က KIO အခိုင်အမာတက်ဆွဲထားတဲ့ကီဒွန်စခန်းအပါအဝင်ကကင်းခန်းကိုမြမတက်မတော်ကနေထိုးစစ်ဆင်တင်ပိုက်ခဲ့ပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေကျွန်းကျင်းကျေးရွာကအုတ်ချုပ်ရေမူယုံဆရေရော်ဖီကိုဓာတ်တန်ရတွေနဲ့တေဆုံနေတာကိုဒီလ26ရက်နေ့ကတွေ့ရတယ်လို့နိုင်ငံတော်တိုင်ပင်ခံယုံကတည်င်းထုတ်ပြန်ပါတယ်။လော်ဖီဟာဒီဇင်ဘာလ14ရက်နေ့ညနေပိုင်းကနေအင်ကနေပလီတက်ဖို့ထွက်သွားပြီးနောက်တနေ့မှဦးရှေကျကျေးရွာအနီးကပစွန်ကမာ1ပိုက်နဲ့လေပင်းမှာဓာတ်တန်ရနဲ့တေဆုံနေတာကိုတွေ့ရတာဖြစ်ပါတယ်။အခုတေဆုံးထားတဲ့တော့ဖီးဟာမောင်တော်ဒေတာအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေအပြီးမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပါဝင်ခဲ့တဲ့တူတူဖြစ်တယ်လို့ဆိုပါတယ်။မကြသေးမီရက်ပိုင်းတွင်ကအစိုးရစီစဉ်တဲ့မောင်တော်ဒေတာကိုရောက်လာတဲ့တည်င်းသမားတွေကိုလက်ခံစကားပြောခဲ့တဲ့ငခုကျေးရွာကစာကြည့်တိုက်မှုသူနာများဟာလည်းလှုပ်ကြံတပ်ဖြတ်ခြင်းခံခဲ့ရပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောင်မဲခရိုင်မူဆယ်ခရိုင်အတွင်းမှာတိုက်ပွဲဇက်တိုက်ဖြစ်ပွားလာနေလို့ဒေသခံထောင်ချီစစ်ဘေးစစ်တံတင့်နေပြီးဆောင်းတွင်းအေးတံကြောင့်စားဝတ်နေရေးအတွက်အခက်တွေ့နေပါတယ်အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်မတော်ရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေတာပါဒီဇင်ဘာလ20ရက်က26ရက်အတွင်းတိုက်ပွဲ10ကြိမ်ထပ်မံဖြစ်ပွားပြီးတိုက်ပွဲကြောင့်နတ်မတူမြို့နယ်နေအသက်18နှစ်အရွယ်ပန်လုံကြီးရွာသူတဦးသေဆုံးခဲ့တယ်လို့ကြောက်မဲမြို့နယ်တော့ဆန်ကြီးရွာကနေအိမ်နှလုံးထိခိုက်ပျက်စီးပြီးတန်ကာတော်4ပါးအပါဝင်ဒေသခံ10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ကရင်ပြည်နယ်အတွင်းမှာရှိတဲ့ဒေတာအားလုံးမှာကလေးတိုင်းကကွယ်ဆေးထိုးနိုင်ဖို့ KNU ကျမ်းမာရေးနဲ့ကယ်ဆယ်ရေးဌာနနဲ့ကရင်ပြည်နယ်အားကစားနဲ့ကျမ်းမာရေးဌာနတို့ပူးပေါင်းပြီးကကွယ်ဆေးထိုးလုပ်ငန်းအချိန်မြင့်တက်အောင်လှုပ်ဆောင်တော့မယ်လို့ဒီလ24ရက်နေ့မှာကရင်ပြည်နယ်မှာရှိနေတဲ့ဌာနဆိုင်ရာအားလုံးကိုအတိပေးမိတ်ဆက်ခဲ့ပါတယ်အခုလို KNU ကျမ်းမာရေးဌာနနဲ့အစိုးရကျမ်းမာရေးဌာနတို့ကျမ်းမာရေးလုပ်ငန်းနဲ့ပတ်သက်ပြီးပူးပေါင်းလှုပ်ဆောင်နိုင်တာဟာလည်းလက်ရှိလုပ်နေတဲ့ငင်းချရေးအတိအပွင့်ကြောင့်ပြောလို့ရတယ်လို့ကရင်ပြည်နယ်ပြင် KNU ထင်းချုံနယ်မြေဖြစ်တဲ့ပဲခူးတိုင်းတနင်္သာရီတိုင်းမွန်ပြည်နယ်တို့မှာလည်းကျမ်းမာရေးလုပ်ငန်းပူးတွဲလှုပ်ဆောင်နိုင်ဖို့ဆက်လက်လှုပ်ဆောင်တော့အောင်မယ်လို့ KNU ဥက္ကဋ္ဌဆောမှုဒူစေဖိုးကပြောပါတယ်KNU ကျမ်းမာရေးဌာနအနေနဲ့ပြီးခဲ့တဲ့2012ခုနှစ်နောက်ပိုင်းမှာအစိုးရကျမ်းမာရေးဌာနနဲ့ကျမ်းမာရေးလုပ်ငန်းတွေစတင်ပူးတွဲလှုပ်ဆောင်နိုင်တာအောင်မြင်တဲ့အလားအလာရှိလာလို့လက်ရှိအချိန်မှာ KNU ကျမ်းမာရေးအဖွဲ့တွေကိုကာကွယ်ဆေးထိုးလုပ်ငန်းနဲ့ပတ်သက်ပြီးလိုအပ်တဲ့အထောက်အကူတွေကိုအစိုးရဘက်ကနေစတင်ကူညီနေတာဖြစ်ပါတယ်
ဒီဇင်ဘာလ28ရက်နေ့ကကျင်းပတဲ့ပင်စမအကြိမ်မွန်လူငယ်များနေ့အခမ်းအနားမှာလာမယ့်2019ခုနှစ်မှာမွန်နိုင်ငံရေးပါတီတပါတီတည်းဖြစ်ဖို့ညွန့်ညွတ်ရေးကိုသာမွန်လူငယ်တွေကလိုလားကြောင်းမွန်လူငယ်များနေ့မှာတိုက်တွန်းထားပါတယ်မွန်လူငယ်တွေရဲ့သွေးစည်းမှုအင်အားကိုမြင့်တင်ဖို့နဲ့မျိုးချစ်စိတ်ဓာတ်ရှင်သန်နှိုးကြလာစေဖို့ဒေသတစ်ခုနဲ့တစ်ခုမှာရှိတဲ့လူငယ်တွေရဲ့ရင်းနှီးမှုတွေပို့တိုးလာဖို့ network တစ်ခုအဖြစ်ဖွဲ့စည်းပြီးဒေသတစ်ခုမှာဘာတွေဖြစ်နေလဲဆိုတာကိုသိရှိနိုင်ဖို့ရည်ရွယ်ပြီးအခုလိုမွန်လူငယ်နေ့ကိုကျင်းပရချင်းဖြစ်တယ်လို့မွန်လူငယ်ပညာပေးရဲ့အဖွဲ့ကအထွေထွေအတွင်းရေးမှူးမင်းစာနီဦးကဆိုပါတယ်ပင်စမအကြိမ်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုမွန်ပြည်နယ်တန်ဖြူစရမြို့နယ်ဝါခီယူမြို့ဟောင်းမှာကျင်းပခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်လွတ်လပ်ရေးတပ်မတော် KIO KIA ရဲ့ live out တက်စခန်းနဲ့အနီးတစ်ဝိုက်ကိုမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်ရမှာဇိုင်းအောင်စစ်ဆောင်စခန်းအနီးမှာလက်နက်ကြီးကြီးတွေကြားရောက်ခဲ့တဲ့အတွက်စစ်ဆောင်ဒုက္ခသည်ဦးရေ2600နီးပါးလောက်ကတရုတ်မြန်မာနယ်စပ်တစ်လျှောက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီစစ်ဆောင်တွေရဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ပေးထားပါတယ်
မြန်မာတပ်မတော်ကနေ KIA ရဲ့လိုင်ဘောင်သတ်စခန်းနဲ့အနီးဝန်းကျင်တစ်ဝိုက်ကိုလေရင်အုံပြုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဆိုင်းအောင်ဒုက္ခတဲ့စခန်းတွင်းကဒုက္ခတွေအလုံးစခန်းကနေထွက်ပြေးတင်းရှောင်နေကြရတယ်လို့စမားစုနဲ့တင်းအုပ်ဆရာလည်းဖြစ်လက်ရှိစစ်ရှောင်နေရသူတို့လည်းဖြစ်တဲ့ဆရာတူဆန်အောင်ကပြောပါတယ်
အဲဒီစားမှရောင်းနေတာဟုတ်တယ်ဒါပေမဲ့အဲဒီချင်းပြည်နယ်ဘက်ပေါ့နော်ခိုးလောလောဆယ်တော့ဥစမပါခဲ့တဲ့အဲမူကလေးနေနဲ့အဲဒီတိုင်းပဲလမ်းဘေးမှာသေးသေးဆောက်ကြတော့စားဝတ်နေရတော့ခုစီမပါခဲ့တဲ့ဟိုင်းနဲ့ဒီလိုပဲခုနီးခုဟာနဲ့ပဲဆက်စားပြီးတော့နေနေကြတယ်ခိုးလောလောဆယ်အောင်ကဲမှာဆိုတော့လူကြီးရအချင်းတော့ဟာ2000ကျော်တယ်
ဒီဇင်ဘာ28ရက်နေ့မှာ KIA ရဲ့ live phone တပ်စခန်းနဲ့အနီးနန်းကတပ်စခန်းကုန်းငယ်တွေကိုမြန်မာတပ်မတော်ကနေသိမ်းယူခဲ့ပြီးစစ်ရှောင်တွေနေနဲ့အကြောင်းလန့်နေကြတယ်လို့ဆရာတူဆန်အောင်ကဆက်ပြောပါတယ်
အဲ့လည်းကြီးကမ်ပေးပါလေဘာကြီးကြားရဆိုတော့ဒီကကမ်ကအလုံးပေါ်တော့နည်းနည်းထောက်လာနေကြတော့အဲ့ဆိုမှပြန်ရေးဖြစ်နေတယ်လေးငါးခါကြီးကြားရဆိုတော့အဲ့အလုံးလန့်တော့တာပေါ့
စစ်ပြေဒုက္ခတဲ့တွေကိုတရုတ်နေစားကိုဖြတ်ကျော်ခွင့်မပေးဘူးလို့လဲသူကဆက်ပြောပါတယ
်စစ်ပြေချင်းကြတော့တရုတ်ပြည်ကိုအလို့ကြီးနေတော့ကြောက်စိတ်နဲ့ဆိုတော့ဝင်သွားတဲ့ဟာလည်းရှိတယ်အဲ့ဒါမဲ့နေစားကတရုတ်ဘက်ကရေးရတော့ဒါမှမဟုတ်ခိုင်းဖို့အဲ့လိုမျို
းနိုဝင်ဘာလ20ရက်နေ့ကကချင်လူမျိုးရေးတပ်မတော် KIA ပါဝင်မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက် KIA တပ်စခန်းတွေကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်သိမ်းပိုက်လာတဲ့အပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ထိုးစစ်ဆင်မှုတွေပြင်းပြင်းထန်ထန်ပြန်လည်ပြုလုပ်လာတာလည်းဖြစ်ပါတယ်အခုလိုထိုးစစ်ဆင်မှုကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကစစ်ဘေးတန်ခံခဲ့ရတဲ့ရွာသားများပြားဟာလည်းစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ရန်ကုန်မြို့မှာကျင်းပခဲ့တဲ့မြမတက်မတော်ရဲ့တရားတော်စစ်အောင်မြင်စီကြောင်းထောက်ခံပွဲမှာမွန်တိုင်းသားဝစ်စုံတွေကိုဝစ်ဆင်ပြီးတိုင်းသားတွေအဖြစ်အသွင်ယူပါဝင်ဆန္ဒထုတ်ဖော်ခဲ့တဲ့ကိစ္စအပေါ်မွန်မျိုးသားအခြေပြုအဖွဲ့အစည်း18ဖွဲ့တို့ကလည်းပြင်းထန်စွာကန့်ကွက်ရှုံချကြောင်းဒီဇင်ဘာလ25ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီအကြောင်းကိုတော့မြင်းအစ်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
တမတော်ရဲ့တရားတော်စစ်ထောက်ခံပွဲတွင်မွန်တိုင်းနာဝတ်ဆောင်ဝတ်ဆင်ထားသူတွေဟာမွန်လူမှုတိုင်းဝမ်ကသိရှိသူတွေမဟုတ်သလိုမွန်လူမှုအဖွဲ့အစည်းတွေကနေစေလွှတ်ထားသူတွေလည်းမဟုတ်တဲ့အပြင်ဒီလိုလောက်ရဟာတိုင်းနာအချင်းချင်းတွေကြားမှာထင်ယောင်ထင်မှားဖြစ်စေနိုင်တယ်လို့မွန်ပြည်နယ်အရဖက်လူမှုအဖွဲ့အစည်းညှိနှိုင်းရေးမှူးမင်းအောင်ထူးကပြောပါတယ်
။ဆန္ဒထုတ်ဖို့ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်လုပ်ပိုင်ခွင့်ရှိတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကနေပြီးတော့မစစ်မှန်တဲ့ဟာပေါ့နော်အတွင်ယူထားတဲ့ဟာတွေဘာတွေကတိုင်းသားရဲ့ချင်းချင်းကြားထဲမှာလည်းအဝိဝါဒကွဲကြဖြစ်နိုင်တယ်ပေါ့
စစ်ပွဲကိုထောက်ခံတာဟာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးရဲ့အဖြေမဟုတ်ဘူးလို့လည်းကိုမင်းအောင်ထူးကအခုလိုဆက်ပြောပါဗျာ
အခုချိန်မှာငြိမ်းချမ်းရေးကိုမစူးစားပြီးတော့လုပ်နေရဆိုတဲ့အချိန်မှာထိုးစစ်ဆင်တဲ့ဟာကိုထောက်ခံနေဆိုတဲ့ဟာကဒီငင်းချင်းရဲ့အဖြေမဟုတ်ဘူးပေါ့ကွာကျွန်တော်တို့ကတီးခံရမယ်ဆိုတဲ့အနေအထားမျိုးရှိရမယ့်နေရာမှာအဲ့လိုမျိုးမဟုတ်ပဲနဲ့တပတ်သက်ကြီးအဲ့လိုမျိုးပြောတဲ့ဟာမျိုးတွေကလည်းကျွန်တော်မဖြစ်ခင်ဘူ
းတပြင်းမော်မျိုးသားချေပြုဖွဲ့စည်းတွေနေနဲ့တိုင်းနာဒေသတွေမှာဖြစ်ပေါ်နေတဲ့ပြည်သူတွေအသည့်တောက်ခတ်ရောက်စေတဲ့မြစ်တီစင်မတက်ခိုက်မှုကိုမှမထောက်ခံဘူးလို့လည်းပြောပါဗျဒီချိန်တွေဟာတပ်ဆိုင်ရာဖွဲ့စည်းတွေရဲ့ဝါဒဖြန့်ချီရေးတွက်တာဖြစ်ပြီးတိုင်းအနာအချင်းချင်းကြားစီးလုံးညီညွတ်မှုနဲ့နိုင်ငံတော်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်နေတဲ့လုပ်ငန်းစဉ်တွေအတွက်အတိုင်းအဆမရှိထိခိုက်နှိမ်နာစေနိုင်တယ်လို့လည်းမော်မျိုးသားအခြေပြုအဖွဲ့အစည်းတွေ ကထောက်ပြန်ပြောဆိုထားပါတယ်စစ်ဖြစ်နေတာကိုထောက်ခံတဲ့မွန်တွေဟာမွန်အစ်စ်တွေမဟုတ်တဲ့အတွက်ကြောင့်အခုလိုကက်ကွက်ရတာဖြစ်တယ်လို့မွန်ဒေသလူမှုဖွဲ့ပြည်ရေးကွန်ရက်မှတရိုက်တာမင်းသေးအောင်ကအခုလိုပြောပါတယ်
ထောက်ခံပွဲလုပ်တဲ့ဟာတွေဟာအဲ့တော့မွန်အတိုင်းဝိုင်းမှာမဟုတ်ဘူးရန်ကုန်မှာရှိတဲ့မွန်နဲ့အကူမေးရလဲမွန်လည်းမဟုတ်ဘူးဒါပေမဲ့အရင်ကဟိုဒီလောက်ဖြစ်ဖြစ်တဲ့နေရာကိုဆရာတယ်လို့ထောက်ခံတယ်ဆိုတာကအရင်ကတွေကိုနှိုက်ကိုရကြတာဗောဟိုမှာအနိုင်ကျင့်ရကြတော့
တိုင်းရအချင်းချင်းကြားယုံကြည်မှုနဲ့ညံချမ်းရဲကိုထိခိုက်ပြပြစေတဲ့ဘယ်ထိုးစစ်ကိုမှတရားမျှတမှုရှိတယ်လို့လုံးဝမယုံကြည်သလိုတိုင်းရနာဒေသတွေကထိုးစစ်စင်နေမှုကိုလည်းအများဆုံးရပ်တပေးဖို့မော်မျိုးသားအခြေပြုဖွဲ့စည်းတွေကတိုက်တွန်းထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ကချင်လူလတ်ရေးတပ်မတော် KNA တပ်ရင်း3ရဲ့လိုင်ဖုံးစခန်းကိုမြမတပ်မတော်ကနေအပြင်းထန်ထိုးစစ်ဆင်သိမ့်ပိုက်ခဲ့ပါတယ်။လုံခြုံရေးအဖွဲ့မှပါဝင်ကူညီခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေတွင်းကျွန်းကျေးရွာကအုတ်ချုပ်ရေးမှုယုံစည်ရေးရော်ဖီလောက်ကျန်တပ်ဖြတ်ခံခဲ့ရပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရာ
အခုထုတ်လွှင့်ပေးခဲ့တဲ့တရင်သတင်းလွှာကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။